နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲဟာအမျိုးသားပြန်လည်တင့်မြတ်ရေးအတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်အဖြစ်အသုံးချလှုပ်ဆောင်မှုကိုအာဆီယံအသင်းကြီးရဲ့အထွေထွေအတွင်းရေးမှူးချုပ်ကမြန်မာစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကလူခွင့်ရေးခြေနေရင်းနဲ့ပတ်သက်လို့စစ်အစိုးရနဲ့နိုင်ငံတကာအတိုင်းဝိုင်းကြားဖြစ်ပေါ်နေတဲ့သဘောထားကွဲပြားမှုတွေလည်းပ က်ပြီးပြောပြပေးပါဦး
။ဟုတ်ကဲ့ပါ။စစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်1998ခုနှစ်မှာမြန်မာနိုင်ငံအာဆီယံအသင်းကြီးရဲ့အဖွဲ့ဝင်ဖြစ်လာတော့ကအာဆီယံခေါင်းဆောင်တွေကိုနိုင်ငံတကာအသံဝိုင်းကဝိုင်းဝန်းဝေဖန်ခဲ့ကြပါတယ်။ဖိလစ်ပိုင်မလေးရှားနဲ့စင်ကာပူလိုအဖွဲ့ဝင်နိုင်ငံတွေကတိုင်းပြည်အတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဖိအားပေးပြောဆိုလာကြတဲ့အတွက်အာဆီယံအတွင်းထဲမှာတင်သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပါတယ်။တခြားအဖွဲ့ဝင်နိုင်ငံတွေအထူးသဖြင့်တော့လာအိုစ်နဲ့ကမ္ဘောဒီးယားလိုနိုင်ငံတွေကတော့အဲ့ဒီလိုမမြင်ကြပါဘူး။နှစ်ပေါင်းများစွာဖိအားပေးပြောဆိုခံခဲ့ရပြီးတဲ့နောက်မှာတော့အနည်း20အတွင်းပထမဆုံးအကြိမ်ဖြစ်တဲ့လာမယ့်နိုဝင်ဘာလ9ရက်နေ့မှာလွတ်တော်ရွေးကောက်ပွဲကျင်းပပေးဖို့စစ်အစိုးရကကြေညာလိုက်ပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွင်းအမျိုးသားပြန်လည်တင်းမြေးနဲ့နိုင်ငံတကာကစွန့်ပယ်ထားတဲ့အခြေအနေတွေကိုပြည်လည်သွားစေလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းဆူရင်းပစ်ဆူဝန်ကပေါ်ထုံးနေ့မှာပြောခဲ့တာပါ။
Myanmar has been a major issue for ASEAN in its cooperation interaction.
နိုင်ငံတကာတိုင်းဝိုင်းနဲ့ပူးပေါင်းလှုပ်ဆောင်တဲ့အခါထိတွေ့ဆက်ဆံတဲ့အခါတွေမှာ ASEAN အတွက်မြန်မာနိုင်ငံဟာအဓိကပြဿနာဖြစ်နေပါတယ်။ဒီပြဿနာကိုကျွန်တော်တို့ပြေလည်ခြင်းလာပါပြီ။ဒါကိုပြေလည်အောင်လုပ်ဖို့တခုတည်းသောနည်းလမ်းကတော့အခုကျင်းပမဲ့ရွေးကောက်ပွဲကနေအမျိုးသားပြန်လည်တင်မြှင့်ရေးပေါ်ဆောင်မှုတိုင်းဒါတစ်ခုထိထောက်ကူဖြစ်စေဖို့ပါပဲ။
ဒါပြင်မြန်မာနိုင်ငံသားအများစုကရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုဖို့လဲလိုပါတယ်လို့ဆူရင်းပစ်စူဝန်ကပြောပါတယ်။လူခွင့်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအသံဝိုင်းကတော့ဒီရွေးကောက်ပွဲဟာအတုအယောင်ရွေးကောက်ပွဲသာဖြစ်ပြီးစစ်အစိုးရတက်ဆိုးရှေအောင်လှုပ်ဆောင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့ဝေဖန်ပြောဆိုနေကြပါတယ်။အသစ်ထွက်ပေါ်လာမဲ့လွတ်တော်အတွင်းမှာစစ်တပ်ကအမှတ်နေရာ25ရာခိုင်နှုန်းတေချာပေါက်ရရှိမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ဆိုင်တဲ့ဥပဒေတွေကိုတင်းတင်းကြပ်ကြပ်ထုတ်ပြန်ထားတာကအဓိကနိုင်ငံရေးအတိုက်ခံပါတီကြီးဖြစ်တဲ့ NLD နဲ့တခြားနိုင်ငံရေးပါတီတွေရွက်ကောက်ပွဲမှာပါဝင်ခွင့်မရအောင်ရည်ရွယ်လှုပ်ဆောင်ထားသလိုဖြစ်နေပါတယ်။နေမှာအကြေကျုံနဲ့ဖန်စီထင်းထင်းခံထားရတဲ့ဒေါ်ဆန်းစုကြည်အပါအဝင်အကျဉ်းကျခံနေရသူတွေရွက်ကောက်ပွဲမှာပါဝင်ခွင့်မရအောင်စစ်အစိုးရကရွက်ကောက်ပွဲဆိုင်ရာဥပဒေတွေကိုထုတ်ပြန်ခဲ့တာပါ။အဲဒီလိုတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ထားတဲ့အတွက်လဲ NLD ကရွက်ကောက်ပွဲဝင်ရေးအတွက်ပါတီကိုမပုံမတင်ပဲနေခဲ့တာကြောင့်နောက်ပိုင်းမှာတရားဝင်ပါတီအဖြစ်ဆက်လက်ရပ်တည်လို့မရဘူးဖြစ်သွားခဲ့ပါတယ်။နေဇဒေတာကလက်နက်ကင်တိုင်းရင်းသားလူမျိုးစုတွေအုပ်ချုပ်မှုအောက်မှာရှိနေတဲ့ဒေတာတချို့မှာရွက်ကောက်ပွဲမကျင်းပဖို့စစ်အစိုးရကဆုံးဖြတ်ခဲ့ပါတယ်။ရွက်ကောက်ပွဲရဲ့ရည်ရွယ်ချက်ဟာနိုင်ငံတကာကအသိအမှတ်ပြုတဲ့အစိုးရတရားပေါ်ပေါက်လာရေးအတွက်ဖြစ်တယ်လို့ဆူရင်းပစ်စူဝန်ကတော့ပြောပါတယ်
။ Now the date is set. Everybody is anticipating that. With a sense of relief that it is coming.
အခုဆိုရင်ရွက်ကောက်ပွဲရက်လဲတက်မှတ်ပြီးပါပြီ။တကယ်ကိုကျင်းသေးပေါက်ဖြစ်တော့မယ်ဆိုပြီးတော့စိတ်အေးလက်အေးဖြစ်နေကြပါပြီ။နိုင်ငံတကာကလက်ခံအသိအမှတ်ပြုပြီးပြီဆိုရင်ထိထိရောက်ရောက်လှုပ်လှုပ်နိုင်တဲ့ဆွေးအပ်တရက်ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်။ဒါတွေအလုံးဟာတကယ်အဖြေမှန်ထွက်မလာခင်စัจ जा ကြိုတင်မှန်းဆမှုတွေသာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအာဆီယံနဲ့နိုင်ငံတကာအတိုင်းဝိုင်းကြားဆက်ဆံရေးအတွက်ပြဿနာအဖြစ်ဆက်ပြီးတော့ရှိမနေတော့ဘူးလို့ကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်တော်များများကမြန်မာနိုင်ငံအပေါ်စီးပွားရေးပိတ်ဆို့အရေးယူမှုတွေပြုလုပ်ထားကြပါတယ်။တန်းပြည်အတွင်းပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အမေရိကန် EU နဲ့အာဆီယံအပါအဝင်တန်းပြည်တော်တော်များများကဖိအားပေးပြောဆိုနေကြတာပါ။ဒါပေမဲ့ပြောင်းလဲမှုတွေကတော့တိတ်မတွေ့ရပါဘူး။စစ်အစိုးရဟာနိုင်ငံရေးအကျဉ်းသား2000ကျော်ကိုဖမ်းဆီးထိန်းသိမ်းထားကြောင်းလူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြသလိုလွတ်လပ်စွာပြောဆိုရေးသားခွင့်ကိုလည်းပိတ်ပင်ထားတယ်လို့ဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ။